奉献信仰信心，
奉献奉献奉献奉献。
一打苏亚刚上内股潘西比，斯达加阿纳等来打股三千内内内，蓝毛团三阿比亚跟下来东也秒内马肉，南岸南岸苗人马等内起来路里来不帮保温拉下巴嘞。ဆန္ဒပြဝယ်တွေမှာအရသာပြည်သူတွေအစိုးရနဲ့ပုဂ္ဂလိကလုပ်ငန်းတွေကဝန်ထမ်းတွေလုပ်သမားတွေနဲ့ကျောင်းသားလူငယ်တွေလည်းတက်တက်ကြွကြွပါဝင်လာနေကြတာပါရန်ကုန်မြို့ကဆန္ဒပြဝယ်မှာပါဝင်သူတဦးဖြစ်တဲ့ဒဂုံတက္ကသိုလ်ကျောင်းသားကိုဝေလင်းတက်ကတော့ငင်းကြတဲ့လှုပ်ရှားမှုတွေမှာပူပေါင်းမှုရောက်လာခဲ့တာလို့ပြောပါတယ်
ကျွန်တော်ဒီရောနားရရကျတူကျွန်တော်ကျောင်းသားတွေမှာအနာဂတ်ရှိတယ်လူငယ်တွေမှာအနာဂတ်ရှိတယ်အဲဒီကျောင်းသားတွေလူငယ်တွေအနာဂတ်အတွက်ကျွန်တော်တို့ဒီလမ်းမပေါ်ထွက်လာခဲ့တာဒါအဓိကအကြောင်းရယ်ဟောအဲ့တော့ဒေါ်စနဲ့ message ကလည်းတခုပဲရှိတယ်ဒီတော်လိုင်းကိုကျွန်တော်ကနိုင်အောင်တိုက်ပါဘယ်လိုပုံစံမျိုးနဲ့ပြင်နိုင်အောင်တိုက်ပါဒီကြောင်းအဲ့တော့ကျွန်တော်ကရှင်းတယ်ပြည်သူတွေရောကျောင်းသားတွေရောဝန်ထမ်းတွေအကုန်ပါတယ်ကျွန်တော်ကိုပြောလာမိတာ save တစိုးပြည်နဲ့ဘူးမတ်ကိုလုပ်ပါပြီးတော့ကျွန်တော်တို့ပြည်သူတွေနဲ့တသားရင်းနေပါကျွန်တော်ဒီဒီတော့လည်းရောနားတော့တိုက်ပါဒီ2021မျိုးဆက်ကဒီအားလာရှင်စနစ်ကနောက်ဆုံးမျိုးဆက်ပဲဖြစ်ကမယ်ကျွန်တော်တော့မဘူးမရှိရအောင်ဒီအားလာရှင်စနစ်ကတော့ကျွန်တော်နောက်ဆုံးခံမယ
်စစ်တပ်ရဲ့အုပ်ချုပ်မှုကိုဆန့်ကျင်တဲ့အနေနဲ့အလုံးမစင်းမဲ့နေကြဖို့ငင်းငန်းစွာအာဏာဖီဆန်ကြဖို့တိုက်တွန်းမှုတွေထွက်ပေါ်လာနေပြီးနောက်မှာတော့အုပ်ချုပ်မှုရန်နေရာနဲ့ဗန်လုပ်ငန်းပါဝင်လုပ်ငန်းတွေတော်တော်များများလေးရပ်ဆိုင်းနေပါတယ်အစိုးရရုံဝန်ထမ်းတွေအများစုနေထိုင်ရာနေပြည်တော်ကောင်စီမှာလည်းလမ်းပေါ်ထွက်ဆန္ဒပြသူတွေရှိနေပြီးဒီကနေ့ဆန္ဒပြပွဲမှာတော့မိသက်ပိုင်းနဲ့ပတ်ပြီးလူစုခွဲတာကနေထိခိုက်ဒဏ်ရာရရှိသူတွေလည်းရှိခဲ့ပါတယ်။နေပြည်တော်ကဆန္ဒပြသူတဦးဖြစ်တဲ့မတ်အီအီဖြိုးကတော့အရသာအစိုးရကောင်ဆောင်တွေကိုဖမ်းဆီးပြီးစစ်တပ်ကအာဏာသိမ်းတာကိုလက်မခံနိုင်လို့လှုပ်ရှားမှုမှာပူးပေါင်းပါဝင်ခဲ့တာလို့ပြောပါတယ်။
မတရားသိမ်းပိုက်ထားတဲ့ဒီဆေးအာဏာရှင်ကိုအလိုမရှိဘူးဒီဆေးအာဏာရှင်ကနေပြီးတော့သိမ်းထားတယ်တမတိုင်းနဲ့တကွာတဲ့နဲ့အထင်းသိမ်းခံရတဲ့လူတွေအားလုံးကိုပြန်ပြီးတော့လွတ်စေခြင်းနဲ့အထင်းသိမ်းခံရတဲ့စနစ်အောင်မှမနေခြင်းဘူးကိုကြိုက်တာကိုလွတ်လပ်စွာဖော်ထုတ်နိုင်မယ်ရှိရမယ်အဲ့လိုမျိုးကနေခြင်းနဲ့ရှင
်မန္တလေးတိုင်းမှာလည်းညီညာစွာအာဏာဖီဆိုင်ရေးလှုပ်ရှားမှုမှာတက္ကသိုလ်ဆရာဆရာမတွေအများစုပါဝင်လာနေပြီလို့လည်းအထက်မြန်မာပြည်တက္ကသိုလ်ဆရာဆရာမများသမဂ္ဂဥက္ကဋ္ဌလည်းဖြစ်မန္တလာတက္ကသိုလ်အင်္ဂလိပ်စာဌာနကတွဲဖက်ပေါင်းပေါခါဥတုတကပြောပါတယ်
ဒီနေ့ဟိုရတနာဘုံတက္ကသိုလ်မန္တလေးတက္ကသိုလ်နဲ့ဒီမန္တလေးမြို့ပေါ်မှာရှိတဲ့တက္ကသိုလ်တော်တော်များများကတော့ဆရာဆရာမဝန်ထမ်းအားလုံးကအကြောင်းမဲ့သွားကြဘူးဒီ CDM ကိုကျွန်တော်တို့တတိတစားလေးလှုပ်ဆောင်ရနေပါတယ်ခင်ဗျာနောက်ပြန်မှာလည်းကျွန်တော်တို့ဆက်ပြီးတော့ဘာပေါ်တော့ငင်းငန်းစွာလှည့်တယ်ပြီးတော့လှုပ်ဖို့အစီအစဉ်လေးလုပ်နေပါတယ်ခင်ဗျာအရင်တော့ကတော့ကျွန်တော်တို့ကဒါ ADD တုံးကလည်းကျွန်တော်တို့ဖြတ်သန်းခဲ့ပါဘောနော်အထူးက ADD တုံးကကျတော့ပုံစံနဲ့မတူအခုကဝန်ထမ်းတို့ကဆလိုက်တာလေ CDM လုပ်မယ်ဆိုတော့အဲ့မြန်ကျွန်တော်တို့အချိုးအကွေတစ်ခုဖြစ်သွားပါတော့ပြီးတော့ဝန်ထမ်းတွေကနိပညာခေတ်ဆိုတော့စိုးရိမ်ထိတ်လန့်မှုလည်းမရှိတော့ဘူးအားကြောင့်ကျွန်တော်တို့ဒီဟာကိုလုံးဝအကျွတ်မဲ့အောင်မြင်မယ်လို့ကျွန်တော်တို့ယုံကြည်ပါတယ်ခင်ဗျ။ဘာကြောင့်လဲဆိုပြည်သူအာဏာပြည်သူလက်ထက်ပြန်ရောက်အောင်မယ
်။လမ်းပေါ်ထွက်ဆန္ဒပြမှုတွေဖြစ်ခဲ့တဲ့ဒုတိယနေ့မနေ့တုန်းကလည်းကရင်ပြည်နယ်မြောက်ရီမြို့မှာဆန္ဒပြသူတွေကိုရဲတပ်ဖွဲ့တွေကရာဘာကြီးနဲ့ပစ်ခတ်ပြီးလူစုခွဲဖို့ကြိုးစားခဲ့တာကြောင့်ဆန္ဒပြသူတချို့ထိခိုက်ဒဏ်ရာရခဲ့ပါတယ်။နိုင်ငံအနှံ့ပေါ်ပေါက်နေတဲ့ဆန္ဒပြပွဲတွေအရှိန်ကောင်းလာနေချိန်မှာပဲသွေးထိုးလှုံ့ဆော်မှုတွေနဲ့စုပူမှုတွေကိုဥတည်မသွားအောင်လဲဆန္ဒပြပွဲမှာဦးဆောင်သူတွေနိုင်ငံရေးကောင်းဆောင်တွေကသတိပေးနေကြတာပါစစ်တပ်ကတော့နိုင်ငံတော်အေဂျင်တာရာရေးအများပြည်သူဘေးကင်းရေးနဲ့တရားဥပဒေစိုးမိုးရေးနှောက်ယှက်ဖျက်ဆီးသူတွေကိုအရေးယူမှာဖြစ်ကြောင်းဒီကနေ့ပဲသတိပေးထုတ်ပြန်ခဲ့ပါတယ်ဆန္ဒပြပွဲတွေကြီးထွားလာနေတဲ့တချိန်ထဲမှာပဲနေအိမ်မှာအခြေကျုံနဲ့ထိမ့်သိမ်းခံထားရတဲ့ကရင်ပြည်နယ်ဝင်ကြီးချုပ်နဲ့စကိုင်းတိုင်းဝင်ကြီးချုပ်တို့ကိုလုံခြုံရေးအာဏာပိုင်တွေကဒီနေ့ပဲနောက်ကျရင်ဖမ်းဆီးသွားပါတယ်။ကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းဝန်ကတော့ငြင်းငြင်းချင်ချင်နဲ့ဆန္ဒပြသူတွေကိုလုံခြုံရေးတပ်ဖွဲ့တွေကအင်အားသုံးနှိမ်နေတာအရေးယူတာမျိုးတွေမလုပ်ဖို့ကိုလည်းသတိပေးထားပါတယ်ရှင်။